စကိုင်းတိုင်းဝက်လက်မြို့နယ်အတွင်းက30ကန်းကျော်အပါဝင်ကျေးရွာတချို့ကိုဇူလိုင်လ12ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့ခဲ့ပြီးတဲ့နောက်ဒေသခံတွေစစ်ဘေးရှောင်နေကြရတယ်လို့ဆေးဝါးစားနပ်ရိက္ခာနဲ့နေရာအခက်အခဲကြုံနေရပါတယ်။ဒီထဲမှာတက်ကြီးရွယ်အိုနဲ့နတ်တာရှေယောဂါတဲတွေလည်းပါဝင်ပြီးအသက်လူထွက်ပြေးခဲ့ရခြင်းမှာလိုအပ်တဲ့ဆေးဝါးတွေလည်းယူမလာနိုင်ခဲ့ကြပါဘူး။စစ်ကောင်စီကရွာလုံးကျုပ်မိရှို့တော်တဲ့အတွက်ရွာတွေကိုလည်းပြန်ဝင်နိုင်ကြပဲလမ်းပန်းဆက်သွေးရဲ့အခက်အခဲတွေကြောင့်လက်တလုံးဆေးဝါးကုသမှုများတဲ့အခြေအနေဖြစ်နေတယ်လို့တိတခံကွန်မြူထုံကပြောပါတယ
်။ရွာလုံးကစစ်ဆောင်ကတော့ကျွန်တော်တို့ရွာနေထားနေဆိုရင်တော့ဒီရွာလုံးဒီရွာအတိုင်းတာဆိုရင်တော့900ကျော်600လောက်တော့ရှိတယ်ခင်ဗျ။အကြီးဝယ်လို့ရာအစကတော့ဆေးဝါးထောက်ပံ့နေတဲ့ဒီကလေးနဲ့ဒီလေပန်းတို့ဆေးဝါးပစ္စည်းတွေအစမယူနိုင်တဲ့လူတွေကတော့ဒီတော့ပါသွားတော့သူတို့ကလမ်းကျောရခက်ခဲရှိတော့ဟိုနည်းနည်းအချိန်မပြေတာရ။ဟိုတချို့ဆိုလို့ရှိရင်ဆေးနဲ့အသက်ဆက်နေရတဲ့ဒီဟိုကြောက်ကတမတို့ဆေးနဲ့အငဲမိပွဲနေရတဲ့တကြီးတို့တွေအဲ့ဒါမျိုးတွေကိုတချို့ကတော့ပြင်စာတို့ပါတို့အဲ့ဒါလေးကလည်းဆေးနဲ့အသက်ရှင်ရတာရ။အဲ့ဒါလေးကတော့တော်တော်လေးရောရှိတယ်ခင်ဗျ။ဒီလမ်းကျောခက်ခဲနေရောတော့လုံးဝမရတာခင်ဗျ။ဒီစိတ်တိုင်းဆိုင်ရာနဲ့ဒီဟာနဲ့ကယောဂအချိန်နဲ့နည်းနည်းရောတွန်းသွားတော့နည်းနည်းတော့အချိန်ရတော့ဆိုးရခင်ဗျာဟိုဒီကနေတော့ဝိုင်းဝန်းပြီးတော့ဟိုအာဘိဓကားလေးပါလိမ့်မယ်ဝိုင်းဝန်းပြီးသူတို့အားမငယ်အောင်အဲ့လိုနေရအောင်မရှိကြရစီးခွဲပါညာလာမယ်လို့ရတော့ပြောတယ်ခုချိန်ကြီးကတော့ရောက်မလာသေးဘူးကြ
တုံးစင်ကန်ကြီးဝါကစစ်ဆောင်တိတ္တခန်းတွေမှာတီလိုနတ်တာရှေယောဂခန်းစားနေရသူတွေကသူတိတ္တလောက်အနေဝန်းကျင်မှာကိုပဲအနည်းဆုံး9ယောက်10ယောက်လောက်ရှိတယ်လို့လည်းကိုမျိုးထုံးကပြောပါတယ်တီလိုနတာရှိနာမကျန်းဖြစ်နေသူတွေအပြင်ဝက်လက်မြို့နယ်အတွင်းစစ်ရှောင်နေကြရတဲ့နေရအတော်များများမှာယာဒီတုတ်ကွေးဖျားနာသူတွေကလည်းအများပြားရှိနေတယ်လို့ဝက်လက်မြို့နယ်တပိတ်ကော်မတီဝင်ကိုငင်းချန်နိုင်ကပြောပါတယ
်တုတ်ကွေးတွေနားရရပါမမရသေးတော့အမှုရမရှိတာကဒီကြောင့်ဘူးကြီးတဲ့မှာကြီးရတာအားဒါကြောင့်တုတ်ကွေးဖြစ်တာလည်းရှိတယ်ဟုတ်အဲဒီတော့မှာဒီပါတရားဦးအိုင်းကစစ်ရှောင်နောက်တစ်ခါတစ်ခါတွေ့လိုက်ရင်တော့တရားချလို့တယ်အဲဟာတစ်ခါလေးကျန်ဆုံးတော့ကစစ်ရှောင်ကတို့လိုရွာပေါင်းတွေမှာဟောပေါ့တင်နေရာထဲမှာနေရလို့ဆိုတော့တစ်ဆောင်ကျော်လောက်တယ်။ဒီကနေ့တွေရွာမှာရတော့ဟောပေါ့ဒီလိုအားသေးတို့ကျွန်တော်တို့တုတ်ွေးချာနာကြောက်သေးတို့အဲ့လိုအရေးကြီးတာ။ကျွန်တော်တို့စီမှာဒီအကူကြီးလောက်တာတဲ့ဆေးရှောင်ရေတွေရှိတယ်ကျွန်တော်တို့ကဆေးဝါးနည်းနည်းဆေးဟောပေါ့ဆေးဝါးဆက်ဆက်ပြနေကြအောင်ကျွန်တော်အတုံးလုံးတော့မသွားနိုင်ဘူး။ဘာလဲကျွန်တော်လုံးတာတော့ပြည့်ကျွန်တော်တို့တခြားဆေးရှောင်တွေကြောက်တော့ဆိုတော့ဟောပေါ့ဆေးဝါးလိုတာတော့ကျွန်တော်တို့လာသူတော့ထားရတော့ရှိရပါဒါနဲ့ဘယ်လိုပြောလို့လဲတမျိုးနဲ့လုံးကဆိုတော့တခြားနေရာဆိုတော့မနောက်ဘူးကြည့်
တုံးစင်ကန်ကြေးရွာစစ်ဘေးရှောင်တဲ့အတွက်ယာဒီတုတ်ကွေအပဝင်လိုအပ်တဲ့ဆေးဝါးတွေကိုစစ်ရှောင်တရားကြောစာဝန်ကျင်လောက်အတွက်ကူညီလိုက်နိုင်ပြီဖြစ်ပေမဲ့လည်းဝက်လက်နေတဲ့ကတခြားစစ်ဘေးရှောင်တဲ့အတွက်ဆေးဝါးတွေကတော့လိုအပ်နေဆက်ဖြစ်တယ်လို့လည်းသူကပြောပါတယ်တုံးစင်ကန်ကြေးရွာဒေသခံကိုမျိုးထွန်းကလည်းလက်ရှိမှာတုတ်ကွေအတွက်ကူညီပေးတဲ့ဆေးဝါးတွေရှိပေမဲ့နာတာရှေလူနာတွေအတွက်ဆေးဝါးတွေကတော့လိုအပ်နေသေးတယ်လို့ပြောပါတယ်ဆေးဝါးအပြင်ဆေးဘေးရှောင်တွေနေထိုင်စားသောက်ရေးအတွက်အမိုးအကာနဲ့ဆန္ဒရိက္ခအထောက်အပံ့တွေလည်းလိုအပ်နေတယ်လို့ပြောပါတယ
်ဒီကရတော့ရှိတဲ့ဆေးဝါးလေးဒီကတော့ကူညီလို့ရတော့ရတယ်ခင်ဗျာဒါနဲ့လုံလောက်မှုအင်အားကတော့မရှိပါခင်ဗျာဟုတ်တယ်ဟိုယူလည်းမသွားနိုင်ဘူးဒီအလူကဌာနနားလူတဲ့ဟာလေးကလည်းနည်းနည်းမလုံလောက်ဘူးဖြစ်နေပါဗျာဒီလိုတုံးတဲ့သူမျှတာလေခင်ဗျာဟိုရှိတဲ့လူတွေမျှတာစားနေရတာဗျာဘလို့တော့မရှိကြဘူးဗျာကြဘာပုတ်တွေပါတွေအကုန်လုံးအပါဝါဗျာတချို့တော့ယူလာနိုင်တယ်ယူလာနိုင်တဲ့လူတွေတွေနဲ့ကျွန်တော်တို့မျှစားနေကြတာဗျာဒီရှိတဲ့ဆိုရင်တော့ကျွန်တော်တို့ကခက်ခဲရတော့ဒါကြီးရှိတယ်ခင်ဗျာဒီလိုတိုင်းလာလဲသူတို့လာမိတာလဲကျွန်တော်တို့ဒီအိမ်ဆောင်တူစုမှာနှစ်ပြည်လောက်ပဲကြည့်ကြည့်တော့ရာရည်တာခင်ဗ
ျစစ်ရှောင်းကူကြီးရဲ့အဖွဲ့တွေကရှိတ်ခါလာရောက်လူတန်းတာတွေရှိပေမလို့လှောင်ရတဲ့အခြေအနေတော့မဟုတ်ဘူးလို့တုံးစင်ကန်ကြေးရွာဒေသခံတွေကပြောပါတယ်ဇူလိုင်၁၀ရက်နေ့ကစစ်ကောင်စီရဲ့စစ်ကြောင်းနေမြေရှင်းလင်းမီးရှို့တာတွေကြောင့်ကြေးရွာ9ရွာလောက်စစ်ရှောင်းခကြရပြီးစစ်ကြောင်းပြန်ရွက်ချိန်မှာရွာထဲပြန်ဝင်လို့ရတဲ့ကြေးရွာတချို့ရှိပေမလို့တုံးစင်ကန်ရွာကတော့တရွာလုံးနေပါမီးရှို့ခံလိုက်ရတဲ့အတွက်ရွာထဲပြန်မဝင်နိုင်ကြသေးတာပါဝက်လက်မြို့နယ်အတွင်းမှာတီလိုရွာရဲပြန်ဝင်နိုင်သေးတဲ့အတွက်တော်ထဲမှာစစ်ရှောင်နေကြတဲ့လူကြီးကအနည်းဆုံး2000ဝန်းကျင်ရှိနိုင်တယ်လို့စစ်ရှောင်ကူညီရေးအဖွဲ့တွေကပြောပါတယ်။စစ်ရေးပဋိပက္ခတွေကြောင့်မြန်မာနိုင်ငံတော်ဝန်ပြည်ရင်းမှာပဲအဝိန်စွန်ကွာထွက်ပြရသူဦးရေဟာအခုဆိုရင်တစ်တရမ6000နီးပါးရှိလာတဲ့အကြောင်းဒီလာတဲ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထဲမှာလူရေတစ်တရမ6000နီးပါးဟာ2023ခုနှစ်ဖေဖော်ဝါရီလအနာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့ပဋိပက္ခတွေနဲ့လုံခြုံမှုကင်းမဲ့လာတဲ့အခြေအနေအောက်မှာနေရစွန့်ခွာထွက်ပြေးလာကြသူတွေဖြစ်တယ်လို့ကုလသမဂ္ဂဦးချရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ စစ်ကောင်စီကစကိုင်းတိုင်းအတွင်းမှာလေကြောင်းတိုက်ခတ်မှုထိုးစစ်နဲ့တိုက်ပွဲတွေကြောင့်တိတ်တခန့်တွေထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ခြေရွာတွေမိရှို့ခံရပြီးစစ်ဘေးရှောင်နေရတဲ့ဒေသခံကြီးအတွက်ကလည်းတဖြည်းဖြည်းတိုးလာနေပါတယ်။မြန်မာစစ်တပ်ကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲဆွဆွဲထားပါတယ်။